ANDS ယောဂဆိုင်ရာသူတေသနာနဲ့ကုထုံးအစီအစဉ်တွေမှာဆက်ပြီးပါဝင်သွားဖို့နိုင်ငံတကာ HIV ညီလာခံကိုကမ္ဘာကထပြုအစီအစဉ်သူတွေကအဓိကအလူရှင်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရန်ပုံငွေဖျက်တောက်မယ်လို့ချိန်ချောက်ထားတဲ့ကြားမှာပဲအခုလိုတိုက်တွန်းလိုက်ကြတာပါ
။ We've heard from the White House questions of or certainly suggestions of cuts that sound like they could seriously jeopardize
ရန်ပုံငွေဖျက်တောက်မယ်ဆိုတာသမ္မတအင်ဖီလိုကနေကြားထားရပြီးဒါဟာဒီကယောဂါကိုရင်ဆိုင်ဖြည့်ရှင်းတာမှာအကြီးအကျယ်အကျယ်ရစေနိုင်ပါတယ်။ဒါပြင်အခုလိုအသေးအတန်အခြေအနေမျိုးမှာတကယ်အခက်တွေ့မှာပါ။ဒီကိစ္စမှာအမေရိကန်လူထုဟာအဓိကအလူရှင်တွေဖြစ်ပြီးသူတို့ကိုဆက်ပြီးတော့ပါဝင်နေစေချင်ပါတယ်။ပါဝင်နေဖို့လိုအပ်ပါတယ်လို့နိုင်ငံတကာ AIDS ယောဂါဆိုင်ရာအဖွဲ့ဥက္ကဋ္ဌလင်ဒါဂီလ်ဘက်ကာကပြည်နှစ်နိုင်ငံပါရီမျိုးတော်မှာသတင်းတောက်တွေကိုပြောပါတယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့လူအသက်အန္တရာယ်ကျရလိမ့်မယ်လို့လည်းသူကဆိုပါတယ်။ANDS ယောဂဆိုင်ရာသိပ္ပံနည်းပညာတိုးတက်မှုတွေနဲ့ရန်ပုံငွေကျော်နေလာတဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးကြဖို့သိပ္ပံပညာရှင်6000ကျော်တက်ရောက်တဲ့ညီလာခံတစ်ခုကိုပါရီမြို့တော်မှာဗိုလ်ဒုနေတီကျင်းပနေတာပါ။ဒီကဘာလုံးနေနဲ့ဆိုရင် HIV ယောဂဗိုလ်တက်ဖြစ်ရေးအတွက်အစိုးရတွေကပေးတဲ့ရန်ပုံငွေဟာ2010ပြည့်နှစ်ကလေးကဆိုရင်ပြီးခဲ့တဲ့နှစ်ကအနည်းဆုံးဖြစ်ခဲ့ပါတယ်။အရင်ကရန်ပုံငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံရှိခဲ့တာကနေမနှစ်ကဒေါ်လာ 9 ဘီလီယံထိကျသွားတယ်လို့ကယ်လီဖိုးနီးယားအခြေစိုက်ကိုင်ဇာမီတာစုဖောင်ဒေးရှင်းကပြောပါတယ်။အမေရိကန်ဟာအများဆုံးအလူရှင်နိုင်ငံဖြစ်ပြီးအစိုးရတွေပေးတဲ့ရန်ပုံငွေစုစုပေါင်းရဲ့3ပုံ2ပုံလောက်ကိုထည့်ဝင်လာတာဖြစ်ပါတယ်။